CTF ဖန်ရေဒီယိုကိုနားဆင်နေကြတဲ့ပရိသတ်များအားလုံးပဲမင်္ဂလာပါရှင်။ရေဒီယိုလေးလိုင်းထဲမှာပရိသတ်များတရိပ်မှု၍အသည့်တရားများရရှိနိုင်စေဖို့နားဆင်မသာဆောင်းပါးများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကနေမိဘပြည်သူများအတွက်သတင်းစာ၊ကြာနယ်မဂ္ဂဇင်းများမှကောင်းနှုတ်ရရာဆောင်းပါးများကိုကောင်းနှုတ်တင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်။CTF Radio နားဆင်သူများရှင်အခုတင်ဆက်ပေးမယ့်ဆောင်းပါးကတော့ဆောင်းပါးရှင်ဒေါက်တာမြင့်တန်းညောင်လေးပင်ရေးသားထားတဲ့ရေးဆိုင်ရင်ရေကိုသာတောက်ပါဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးပဲဖြစ်ပါတယ်ရှင်ဆောင်းပါးရဲ့အစမှာတော့ဆောင်းပါးရှင်ပြောထားတာကရေအသက်တမနဲ့ဆိုသလိုရေတက်ဟာလူနဲ့တတဝါတို့အတွက်အချိန်နဲ့အမျှမရှိမဖြစ်လိုအပ်တဲ့အသက်ထပ်ပင်ဖြစ်ပါတယ်လူခန္ဓာကိုယ်ရဲ့80ရာခိုင်နှုန်းကျော်ဟာလေရေဓာတ်နဲ့ဖွဲ့စည်းထားပါတယ်။ရေဓာတ်ချို့တဲ့ရင်အုံနောက်မှန်ညံတွေစွန့်ရှုံတက်ပါတယ်။ဒါကြောင့်နေ့စဉ်တင့်တင့်မြတ်တဲ့ရေပမာဏကိုတောက်သုံးရပါမယ်တဲ့။ရေတောက်တတ်တဲ့လူဟာကဖိန်းတက်အရင်နဲ့ဇီဝစသည်များဆွဲလန်းလို့စိတ်လျှော်နေစေနိုင်ပါတယ်။ရေဓာတ်လျှော်နေရင်နှလုံးခုန်လုံးပိုမြန်လာတတ်ပါတယ်။ခန္ဓာကိုယ်အတွက်အောက်ဆီဂျင်ထက်ပိုရစေဖို့နှလုံးကပိုအလိုလိုရလို့ဖြစ်ပါတယ်။ကိုယ်ရေကအစိတ်အောက်တွေကိုချွေထွက်စေခြင်းဖြင့်စွန့်ထုတ်ပြေးရပါတယ်။ဒီအချိန်ဒီမှာချွေအတွက်ရေတက်လိုအပ်ပါတယ်။ဒါကြောင့်ရေတောက်ဖို့လိုပါတယ်။ခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့စွန့်ပြေးအညစ်အကြေးတွေကိုအသည်းနဲ့ကြောက်ခက်တို့စီပို့ပေးပြီးအဲ့ဒီအင်္ဂါတွေရမှတစ်ဆင့်စီအဖြစ်ပြင်ပကိုစွန့်ပြေးရပါတယ်။ဒီဖြစ်စဉ်တစ်လျှောက်လုံးမှာရေကအရေးကြီးဆုံးဖြစ်ပါတယ်။အယိုးတွေအစ်စ်တွေမှာချောစီတွေရှိပါတယ်။ဒီချောစီတွေရှိလို့သာချောမွေစွာလှုပ်ရှားနိုင်တာဖြစ်ပါတယ်။ချောစီတွေမှာရေဓာတ်များစွာပါဝင်ပါတယ်။ရေတောက်နေသူများဟာအစင်နာခြင်း၊ခါနာခြင်းစတဲ့အနာဝေဒနာတွေဖြစ်လွယ်ပါတယ်။ဖြစ်တည်ပြဲဆိုတဲ့သဘာဝအတိုင်းခန္ဓာကိုယ်ကဆဲတွေဟာအချိန်နဲ့မျှဖြစ်တယ်၊တည်တယ်၊ခဏနေတာနဲ့ပြတ်တယ်ပြီးတော့အသစ်ဖြစ်တယ်ဆိုတဲ့တန်တရားလည်းနေပါတယ်။ဆိုင်ရည်သူပြောထားတာကဆဲတွေအသည့်အသည့်တွေမှန်မှန်ဖြစ်နေမှသက်ရှိကျန်းမာစေနိုင်ပါတယ်။ဒီအတွက်ရေကသိပ်အရေးတကြီးလိုအပ်ပါတယ်။သွေးထဲမှာရှိတဲ့သွေးနီဥလေးတွေကအောက်ဆီဂျင်တက်ကိုသယ်ဆောင်ပေးပြီးဒီကုလုံးမှာရှိတဲ့ကြွက်သားများနဲ့အင်္ဂါများစီပို့ပေးပါတယ်။ဦးနှောက်ရှိဆဲများကိုလည်းကျန်းမာစေပါတယ်။ရေတက်ကဒီပြည့်စင်တစ်ခုလုံးချောမွေ့စေဖို့အဓိကဆောင်ရွက်ပေးရပါတယ်။လူတကူလုံးကအညစ်အကြေးတွေကိုမစင်အဖြစ်နေ့စဉ်စွန့်ပြစ်နိုင်မှကျန်းမာစေမှာဖြစ်ပါတယ်။ဒီလိုဖြစ်စေဖို့အတွက်ရေဓာတ်ကသယ်ဆောင်ပေးရပါတယ်။ရေဓာတ်နည်းနေရင်သယ်ဆောင်ရွှေ့လျားမှုနည်းပြီးဝမ်းချုပ်တတ်ပါတယ်။ဝမ်းချုပ်မှုဟာခန္ဓာကိုယ်ကိုဒုက္ခပေးတတ်ပါတယ်။ဒါကြောင့်ရေမမှန်တောက်ပေးသင့်ပါတယ်။ရေတစ်ခွက်တောက်လိုက်တာနဲ့စာလောင်မှုသိမ့်မှုတွေကိုလျော့နည်းစေတယ်လို့ University of Washington မှာအစားတော်ကျွမ်းကျင်သူပညာရှင်တွေရဲ့ဇာနုံးပြည့်လေ့လာမှုများအရတွေ့ရှိရပါတယ်။ဒါအပြင်အမေရိကန်လူမျိုးတွေရဲ့85ရာခိုင်နှုန်းကျော်ဟာရေရှည်ရေတက်နေသူတွေဖြစ်ကြောင်းလေ့လာတွေ့ရှိရကြောင်းလည်းသိရပါဗျ။ရေတောက်တဲ့အချိန်၈ချိန်ရှိပါတယ်။နည်းနည်းအရာထချင်းရေတောက်ပါ။ကိုရင်းအင်္ဂါတွေကိုလှုပ်ဆောင်ပေးနိုင်ပါတယ်။အလုံးနာချင်းပြီးချိန်တွေမှာရေတောက်ပါနှလုံးခုန်လုံးပုံမှန်ဖြစ်နေစေဖို့လိုပါတယ်။စာရည်သူပြောထားတာကအစာမစားမီနာရွက်အလုံးမှာရေတောက်ပါတဲ့အစာကောင်းစွာခြေဖြတ်နိုင်စေဖို့ဖြစ်ပါတယ်။ရေမချိုးမီရေတောက်ပါသွေးပေါင်ချိန်တက်နေရင်ကျသွားစေဖို့ဖြစ်ပါတယ်။အိမ်ရာမဝင်မီရေနည်းနဲ့တင့်တင့်တောက်ပါတနေ့တာလှုပ်ရှားခဲ့တာကြောင့်ရေတက်လိုအပ်ရင်ပြန်ဖြည့်နိုင်မှုပါတဲ့။နေထိုင်မကောင်းရင်တော့ရေတောက်ပါကိုရင်းအင်္ဂါတွေပုံမှန်အလုံးလုံးနိုင်စေဖို့ပါမောပန်းနုံခွေနေရင်ရေတောက်ပါကိုရင်းအင်္ဂါများရဲ့အလုံးလုံးတဲ့စနစ်တွေပြန်လည်အပြည့်လာစေဖို့ပါကုဆတ်ယောဂသည်တွေမချမ်းမာသူတွေမိမိအနောက်မှာရှိနေရေကိုမှန်မှန်တောက်ပါကုဆတ်ယောဂပိုးတွေကိုရင်းမရောက်နေနိုင်စေဖို့ပါရည်သူဟာကိုယ့်အချိုရည်တမျိုးမျိုးတောက်လိုက်ပြီးတနာရီအကြာခန္ဓာကိုယ်ထဲမှာဘာတွေဖြစ်လာတတ်ပါသလဲဆိုတော့တောက်ပြီး10မိနစ်အကြာတကြားတက် တစ်ဖက်ရေဆဲဆုံးစာလောက်လူကိုယ်ရဲရောက်သွားပြီဖြစ်ပါတယ်ဒီပမာဏဟာလူတစ်ယောက်အတွက်တစ်နှစ်တာလိုအပ်တဲ့တခြားတဲ့တရာရာခိုင်နှုန်းပဲဖြစ်ပါတယ်တခြားမှာပါတဲ့ phosphoric acid တက်ကအနံ့ကောင်းစေတာမို့တခြားတဲ့အများနေပေမဲ့ပြုအပ်ခြင်းမဖြစ်စေတတ်ပါမိနစ်20အကြာမှာခန္ဓာကိုယ်ထဲမှာတခြားတဲ့မိုးတီအောင်ထောင်တက်သွားပါတယ်ဒါကြောင့်အသေးကနေ insulin hormone တက်ကိုထုတ်ပြီးတခြားတဲ့တွေကနေအဆီဖြစ်အောင်လုပ်ပေးရပါတယ်ကိုယ်မှာအဆီတွေများလာပါတယ်မိနစ်40အတွင်းမှာကုတ်ပါတဲ့ကဖိန်းဓာတ်တွေအကုန်လုံးကိုစုပ်ယူလိုက်ပါတယ်။ဒါကြောင့်မျက်စိကျဲလာတယ်၊မအိပ်ချင်တော့ဘူး၊သွေးပုံချင်းထိုးတက်သွားပါတယ်။အသေးအနေတစ်ခုလုံးကိုသွေးစစ်စစ်မှုအနေတစ်ဆင့်တခြားဓာတ်တွေပို့လို့ပါတော့တယ်။ဆောင်ရည်သူနောက်ဆုံးပြောထားတာက45မိနစ်ပတ်လည်မှာဒေါပမင်းဆိုတဲ့ဓာတ်ရုပစ္စည်းတစ်မျိုးထွက်လာပါတယ်။ဒီတဲ့ကြောင့်ပျော်ရွှင်မှုကိုခံစားရတတ်ပါတယ်။ပေါ်ပါတလွတ်သွားတတ်ပါတယ်။ဒီလိုခံစားမှုများကိုဖြစ်စေတဲ့အုံနောက်ကအစိတ်ပိုင်းတွေကိုနှုတ်ဆော်လို့ဖြစ်ပါတယ်။ဒီလိုခံစားမှုမျိုးဟာဟီရိုအင်းဘိန်းဖြူချောင်းခံစားရမှုမျိုးနဲ့သိစင်တူပါတယ်။မိနစ်60အကြာမှာမောပန်းနှွမ်းတွေသွားတတ်ပါတယ်။တခြားတွက်တွေကြောင့်ဖြစ်ပါတယ်။ဒီနေ့ကိုရေ1လီတာရေ10ဖန်ခွက်သို့မဟုတ်ဂါလန်ဝက်ခတ်ပောက်သင့်ပါတယ်။ကလေးတွေဆိုရင်တော့အသက်၄နှစ်မှ13နှစ်ကိုရေ4ဖန်ခွက်မှ10ဖန်ခွက်။ကလေးငယ်လေးတွေလာသားလေးတွေဆိုရင်၄နှစ်အထိ150မီလီသူ့ထက်ကြီးရင်တော့250မီလီမြောက်ပောက်သင့်ပါတယ်။ဒါကြောင့်ရေစာရင်ရေကိုသာတောက်ဖို့လိုပါတယ်ကလင်းငင်များအပါအဝင်ရေကိုအသက်ထက်တစ်ခုလိုသဘောထားပြီးတောက်ကြစီလိုပါတယ်ဆိုပြီးစာရေးသူဒေါက်တာမြစ်တန်းညောင်လေးပင်ကအခုလိုပဲရေသာတင်ပြထားတာပဲဖြစ်ပါတယ်ရှင်အခုဖတ်ကြားတင်ဆက်ပေးခဲ့တဲ့ဆောင်းမရှင်ဒေါက်တာမြစ်တန်းညောင်လေးပင်ရဲ့ရေစာရင်ရေကိုသာတောက်ပါဆိုတဲ့ဆောင်းမကိုတော့မြမအလင်းသတင်းဆောင်မကောင်းလို့တင်ဆက်ပေးခဲ့တာပဲဖြစ်ပါတယ်ရှင်ဒီကနေ့ရနေစင်မသားဆောင်းမများအစီအစဉ်ကိုဖတ်ကြားတင်ဆက်ပေးခဲ့သူကတော့ကျမနှင့်သက်ပဲဖြစ်ပါတယ်